ကိုမြင့်နိုင်တို့ချစ်နှစ်နဲ့နောက်တခြားလူတွေဒီတီးတီးချလိုက်တဲ့အပေါ်မှာလေဦးမြင့်အေးရဲ့အမြင်လေးကျမတို့သိကြလို့ပ
ါလူခွင့်ဆောင်ရွက်ကြတာပါအဲ့ဒီပုံကူများအားလုံးပါလေသူတို့ဆောင်ရွက်ခဲ့တဲ့အလုပ်တွေအားလုံးပါပေါ့နော်ဥပဒေကျင်းပမှာမရှိပါဘူးသူတို့ကတင်ပြတဲ့တိုင်တန်းနဲ့တရားစွဲတဲ့ရုံးကိုကြောင်းကြားတဲ့ဥတိုက်လျှောက်တဲ့ဆိုတဲ့ကိစ္စတွေဟာဒါအဖြစ်လားတကယ်တမ်းစီရွက်ချက်အစ်မှန်ရောဒီဥပဒေအရမှန်မှန်ကန်ကန်လုပ်ချင်တာရောဟုတ်ခဲ့လားကျွန်တော်ပြီးသလောက်ကတော့ဒီ April 2nd session မှာကျွန်တော်တို့ HRDB ခရီးစဉ်အောင်မြင်ပါတယ်အဲ့ဒီခရီးစဉ်ကိုဖြတ်စည်းလိုက်တာတကယ်သူရဲ့ဖြစ်စဉ်အမှန်ကကျွန်တော်တို့အဲ့ဒီ HRDB တွေကိုလူတရာလောက်ကနေပြီးတော့ဒါကျွန်တော်တို့ဝိုင်းရိုက်တယ်မြင်တဲ့လူတွေသိတဲ့လူတွေထောက်ထားရင်တော့ကျွန်တော်တို့တင်ပြတာအဲ့ဒါကို cross လုပ်ပြီးတော့ကျွန်တော်တို့အမှုစဉ်တဲလို့ပဲကျွန်တော်တို့ယူဆတယ
်ဟုတ်ကဲ့အဲ့တော့ဦးမြင့်အေးတို့အနေနဲ့ဘယ်လိုဆက်ပြီးဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်လဲရှင်
ကျွန်တော်တို့ကပြည်တွင်းမှာဒီကိစ္စကိုဥပဒေအရပေါ့ဗျာဒါအောင်ယုံရဲ့အဆုံးဖြတ်ကိုဒါမြို့နယ်အစဉ်တရားရုံးအဆုံးဖြတ်ပြီးတော့ဒါအမတန်မှဒါအာဃာတကြီးတယ်အညိုကြီးတယ်လို့ကျွန်တော်တို့ကမြင်တယ်ဒီ905ခါဝေးကငယ်ဆိုတဲ့ပုံမှန်တွေကနှစ်နှစ်ပဲချလို့ရတယ်အဲ့နှစ်နှစ်အပြည့်ချတဲ့အပြည့်ကိုလေးမှုဆက်ပြီး၈နှစ်ယူတယ်ဆိုတော့ဒါလုံချင်မှအလွန်သိတာပါလေတရားမျှတမှုမရှိဘူးလို့ပဲဒါကျွန်တော်တို့ဘက်ကတော့အဲ့လိုပဲမြင်တယ်ဒါပေမဲ့ကျွန်တော်တို့ဒီမှာလုပ်ရတဲ့ဟာကတော့တရားဥပဒေအရပေါ့ဗျာညနေအဆင့်ကနေပြီးတော့ခရိုင်အဆင့်ကိုကျွန်တော်တို့ဥပဒေကြောင်းရတဲ့ကျွန်တော်တို့ဆောင်ရွက်လို့ရတယ်အဲ့ဒါအယူခံတွေအသီးသီးတက်သွားမယ်အဲ့ဒီမှာကျွန်တော်ပြောချင်တာကကျွန်တော်တို့ကဘယ်ကိစ္စကြောင့်အခုလိုအနှိတ်ကိုခံနေရတာလဲကျွန်တော်တို့ခြေမှုခံနေရတာဆိုလို့ရှိရင်ကမ္ဘာကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်ကြီးတစ်ခုဖြစ်တဲ့အထွေထွေညီလာခံဆုံးဖြတ်ချက်ကြီးတစ်ခုဖြစ်တဲ့လူ့အခွင့်အရေးကြီးညာစာတမ်းကြီးကြောင့်ဖြစ်တာအဲ့တော့လူ့အခွင့်အရေးကြီးညာစာတမ်းကြီးရဲ့စတင်ချစ်တွန်းပေါ်ပေါက်ရာအဲ့ဒီအထွေထွေညီလာခံကြီးမှလည်းဒီကိစ္စတာဝန်ရှိပါတယ
်ကိုမြင့်နိုင်ရဲ့ကျမရဲ့အခြေအနေအခုဘယ်လိုရှိပါသလဲရှင်ဦးမြင့်ရေတို့ထပ်တွေ့ခွင့်ရပါသေးသလား
ကျွန်တော်ရုံးချင်းကိုသွားပါတယ်ဒီနေ့ကကျွန်တော်24ရက်နေမှာကျွန်တော်ဟင်းတရာကိုရုံးချင်းမှာသွားတွေ့ပါတယ်တုတ်ဆက်ပါတယ်သူကျမရဲ့အခြေအနေကတော့ကိုမြင့်နိုင်ကခေါင်းမှုတယ်ခေါင်းမှုတယ်ဆိုပြီးတော့ဒါသူပြောနေတယ်ဒါပေမဲ့ခုနကပြောတယ်ပေါ့အယိုးကြီးပေါင်းတက်တာပါဆိုပြီးတော့သူ column တက်ထားတာကိုတွေ့ရတယ်အယိုးကြီးပေါင်းတက်တဲ့ဈေးတွေကိုလည်းမှားပြီးစောင့်နေတာပေါ့ကျွန်တော်တွေ့တယ်အဲ့ဒီထဲမှာကျွန်တော်စိတ်မကောင်းဖြစ်တာကအဲ့ဒီအလူရှင်အိမ်ရှင်တော့ရပေါ့ဗျာအဲ့ဒီဥလရှင်ဟာအသက်ကလည်း80ကျော်ပြီးတော့သူကလေးတစ်ခါဖြတ်ဖူးတယ်အဲသူ့ချမ်းမကြီးနဲ့ထောင်တွင်းမှာစားရနေရတယ်အဲကျွန်တော်တို့အခြေအနေတော့ကျွန်တော်ရင်ထဲမှာပူပန်မှုတစ်ခုရှိပါတယ်
အမေဘာများထပ်ပြီးတော့ဖြေပြီးပြောကြရရှိပါသေးတယ်ရှင
်လူအခွင့်ရင်းနဲ့ပတ်သက်လို့ရှိလို့ရှင်တော့ပြည်တွင်းကိစ္စရေလို့သတ်မှတ်ထားလို့မရပါဘူးအဲကျွန်တော်တို့အားလုံးကဘာဝန်ရှိတဲ့လူသားအားလုံးနဲ့လူအခွင့်ရင်းမှာတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးများကဘာကုလသမဂ္ဂအဖွဲ့အစည်းများကိုကျွန်တော်တိုင်တယ်ပြီးကျွန်တော်ပြောလိုက်ချင်ပါတယ်ကျွန်တော်တို့ဗမာပြည်တွင်းမှာလူအခွင့်ရေးသမားတွေရရဆက်ဆက်အနှိတ်ကိုခံနေရပါတယ်လို့ကျွန်တော်ပြောပါတယ်